မြန်မာနိုင်ငံမှာလူငင်းချမ်းသာ권အမိန့်နဲ့အကျဉ်းသား14,000ကျော်လွှတ်ပေးလိုက်တဲ့အထက်မှာနိုင်ငံရေးအကျဉ်းသား40ကျော်ပါဝင်တာကိုအာဆီယံအကြီးအကဲဒေါက်တာဆူရင်ပစ်ဆူဝါကကောင်းတဲ့လက္ခဏာလို့သုံးသပ်ပါတယ
် I look at it from a positive perspective and that is at least there's some positive response to the expectation and to the
ကျွန်တော်အနေနဲ့ကောင်းတဲ့ဘက်ကကြည့်ပါတယ်မြန်မာအစိုးရရဲ့လှုပ်ဆောင်ချက်ဟာအ ਨੇ ဆုံးတော့နိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေကိုအပြုသဘောတုံ့ပြန်ရာရောက်ပါတယ်ဒီပေါ်မှာအတိအမှတ်ပြုရမှာပါနိုင်ငံရေးအကျဉ်းသားဒီလောက်လွတ်တာမလုံလောက်ဘူးနဲလွန်းနေဆိုတာကတော့သိကြပါတယ်ဒါပေမဲ့မိမိတို့အားလုံးမြန်မာအစိုးရရဲ့လုပ်ငန်းစဉ်ကိုစိတ်ရှည်ရှည်ထားပြီးအားပေးဖို့လိုပါတယ်လို့ပြောသွားပါတယ်မြန်မာအစိုးရတောင်းဆိုထားတဲ့2014ခုနှစ်မှာအာဆီယံဥက္ကဋ္ဌဖြည့်ရေးကိစ္စကိုတော့မြန်မာအစိုးရရဲ့တက်တည်ပြဆောင်ရွက်ချက်တွေပေါ်မှာမူတည်နေတယ်လို့ဒေါက်တာဆူရင်ကပြောပါတယ်
In early May 7 and 8 they had a meeting in Jakarta the leaders decided that they should defer
ASEAN ကောင်းဆောင်တွေဟာအခုလ9ရက်8ရက်ကဂျကာတာမြို့မှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာဒီ ASEAN ဥက္ကဋ္ဌဖြည့်ရေးဆုံးဖြတ်မဲ့ကိစ္စကိုဆိုင်းငံ့ထားဖို့သဘောတူညီခဲ့ကြပါတယ်။လာမယ့်အောက်တိုဘာလောက်ဘာလီမှာကျင်းပမဲ့ထိပ်သီးညီလာခံမှာဆုံးဖြတ်နိုင်မယ်လို့ထင်ပါတယ်။အဒီကာလအတွင်းမြန်မာနိုင်ငံဘက်ကအပြောင်းလဲတွေလှုပ်ဆောင်နေပြီဆိုတာအများကယုံကြည်လက်ခံအောင်အပြုသဘောတက်တည်ပြသနိုင်ဖို့လိုပါတယ်။ဘာကြောင့်လဲဆိုရင်အာဆီယံဟာကိစ္စရပ်ပေါင်းများစွာကိုတခြားကမ္ဘာနိုင်ငံတွေနဲ့ပူးပေါင်းလှုပ်ဆောင်သွားရဖို့ရှိလို့ဖြစ်ပါတယ်။ဒီကာလအတွင်းမှာသတင်းအချက်အလက်တွေရရှိဖို့လိုပါတယ်။ဒီအတွက်အာဆီယံလက်ရှိအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးမစ္စတာနက်တလီကာဝါမကြာခင်မြန်မာပြည်ကိုသွားရောက်လေ့လာဖို့ရှိပါတယ
်။ General Thing Singh has been attending the ASEAN meetings many times and Myanmar
တမရဘူဂျူဂျီဦးသိန်းစိဟာအာဆီယံဆွေးနွေးပွဲပေါင်းများစွာကိုတက်ရောက်ခဲ့ပူသူဖြစ်ပါတယ်။ဒီမိုကရေစီဖော်ဆောင်မယ်လို့လည်းကတိတွေပေးထားပါတယ်။အဲ့ဒီကတိတွေအကောင့်ထဲဖော်လာမယ်ဆိုရင်အာဆီယံနဲ့အာဆီယံဆွေးနွေးပွဲနိုင်ငံတွေအကြားမှာဆက်ဆံရေးတွေပိုပြီးတော့ထိရောက်အောင်မြင်မှုရှိလာမှာပါလို့ပြောပါတယ
်။ I think you know as you move from the system of
လက်ရှိအစိုးရတဲ့ဟာအလုံးစုံထိန်းချုပ်ထားတဲ့စနစ်တစ်ခုကနေပိုပြီးတော့ပွင့်လင်းမှုရှိတဲ့ပိုပြီးအများပါဝင်ခွင့်ရှိလာတဲ့စနစ်တစ်ခုကိုကူးပြောင်းနေတာဖြစ်ပါတယ်။ဘယ်ရွေးကောက်ပွဲမှပြည့်ပြည့်စုံမှုမရှိသလိုလက်ရှိဆောင်ရွက်ချက်တွေဟာလည်းအပြည့်ကင်းစင်တယ်လို့မဆိုနိုင်ပါဘူး။ဒါပေမဲ့မှန်ကန်တဲ့လမ်းကြောင်းပေါ်မှာရှိနေပြီဖြစ်တဲ့အတွက်မိမိတို့အားလုံးအားပေးကြမှာပါလို့လည်းအာဆီယံအကြီးအကဲဒေါက်တာဆူရင်ပစ်ဆူဝမ်ကပြောဆိုသွားခဲ့ပါတယ်ခင်ဗျာ။